ဂျမန်အက္ခစဝတ်ထဲကုမ္ပဏီချက်ကိုအတွက်အထယ်တွေချုပ်ပေးနေတဲ့မြန်မာပြည်တွင်စစ်ရုံတစ်ခုကဝန်ထမ်းနှစ်ဦးကိုစစ်ကောင်စီကဖမ်းဆီးလိုက်ပြီးတဲ့နောက်မြန်မာနိုင်ငံတွင်လုပ်ငန်းတွေရပ်ဖို့စီစဉ်နေပြီလို့ချက်ကိုကုမ္ပဏီကကြေညာပါတယ်။စစ်ရုံကအလုပ်သမားတွေကိုငှဲ့ညာရတဲ့အတွက်မြန်မာပြည်တွင်ကထွက်ခွာဖို့ခက်ခက်ခဲခဲဆုံးဖြတ်ခဲ့ရတာပါလို့လည်းကုမ္ပဏီအကြီးအကဲတဦးကပြောပါတယ်။တရင်ပေးပို့ချက်အပြည့်စုံကိုကုသားညုံဦးပြောပြပါမယ်ရှင်။
ဒုက္ခလာစာတူပိပူတောင်းဆိုခဲ့တဲ့စစ်ရုံအလို့သမားတချို့ကတရားမဝင်အဖွဲ့အစည်းနဲ့ပူးပေါင်းနေဆိုတဲ့အကြောင်းပြချက်နဲ့မြန်မာစစ်ကောင်စီကဂျွန်လအကုံပိုင်းမှာဖမ်းဆီးခဲ့တာမှာဒီထက်ဒီဂျာမန်ကုမ္ပဏီဂျက်ကူရဲ့အက်ထရီကိုချုပ်လုပ်ပေးနေတဲ့ Sun Approval အထက်ချုပ်စစ်ရုံကလုံသားနှစ်ဦးလည်းပါဝင်ခဲ့တာပါ။ဂျက်ကူကုမ္ပဏီကတော့စစ်တပ်ရဲ့ဂျမ်းဖက်ဖိနှိပ်မှုတွေကိုရှုံချတဲ့အကြောင်းနဲ့သူတို့အနေနဲ့အထည်အနှံမှုတွေမလုပ်တော့ဘဲနဲ့မြန်မာနိုင်ငံတွင်းကလုပ်ငန်းတွေပြန်ရုပ်ဖို့စီစဉ်နေတယ်လို့ဒီအထည်ချုပ်လုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းတွေကိုစောင့်ကြည့်ရေးသားတဲ့EcoTestile News သတင်းစာဆောင်ကိုကုမ္ပဏီရရှိသူကပြောဆိုထားပါတယ်။ကုမ္ပဏီအနေနဲ့လုံခြုံရေးတွေဘက်ကရပ်တည်နေပြီးတော့ပြည်တွင်းကမိတ်ဖက်လုပ်ငန်းတွေနဲ့တော့ရေရှည်ဆက်ဆံရေးရှိနေအောင်မယ်လို့လည်းဂျက်ကိုကုမ္ပဏီရရှိသူဖြစ်တဲ့ Hycoram ကပြောပါတယ်။ဂျက်ကိုကုမ္ပဏီအနေနဲ့ဘယ်လိုပုံစံနဲ့ဘယ်တော့စပြီးတော့ထွက်ခွာမလဲဆိုတာကိုတော့အချိန်လေးဆက်ပြီးတော့စောင့်ကြည့်ရလိမ့်မယ်လို့မြန်မာနိုင်ငံအထူးထူးအလုံခြုံရေးတမကများအဖွဲ့ချုပ်ကမတ်ဤဖြူကပြောပါတယ
်။အလုံသမားတွေကိုဒီလိုမျိုးစစ်ကောင်စီရဲ့ဒီဖမ်းဆီးမှုတွေဟိုထပ်မဖြစ်လာအောင်သူတို့အနေနဲ့ပေါ့နော်မြန်မာနိုင်ငံမှာဆက်ရှိဖို့မရှိဖို့ကိုသူတို့အနေနဲ့အဲဆုံးဖြတ်ရမယ့်အခြေအနေတွေရှိတယ်ဆိုပြီးတော့ကျမတို့ဟိုကြားရတယ်ပေါ့နော်အခုထပ်မယ်မထပ်ဘူးဆိုတာကတော့ကျမတို့စောင့်ကြည့်ရမယ်အဲရှေ့မှာဆိုရင်လည်းအာနာသိမ့်ပြီးနောက်ပိုင်းမှာဆိုရင်လည်းနော်အိရှာမန်တို့အဲဒီ prime mat တို့ဆိုရင်လည်းထွက်ဖို့ဆိုပြီးတော့တရားဝင်ကြေညာတယ်တို့ပေမဲ့ဒီတွင်မှာဆက်ရှိနေတယ်ပေါ့နော်ဒါကြောင့်အခုလည်းအဲဒီ brand တွေကထွက်မယ်ပြောတယ်ဒါကြောင့်မလို့ထွက်တယ်မထွက်ဘူးဆိုတာကိုတော့အဲတေချာပေါ့သူတို့တွေထွက်သွားပြီဆိုမှပဲအတီးပြုတ်လို့ရမှာပေါ့နော်ဒီချိန်နေတော့ရှိပါတယ်ဟုတ်ကဲ့
ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းနာမည်ကြီး Zara အမှတ်တံဆိပ်အထည်တွေကိုထုတ်လုပ်ပေးနေတဲ့ Inditex ကုမ္ပဏီကပြည်တွင်းကလုပ်ငန်းတွေရပ်မယ်ဆိုပြီးတော့ကြေညာခဲ့ပါတယ်ဂျွန်လ14ရက်နေ့ကစစ်ကောင်စီဖမ်းဆီးခဲ့တဲ့စေအုပ်လုံသား10ဦးထဲမှာ Zara နဲ့ Jacko ဒစိတွေကိုချုပ်ပေးနေတဲ့စေအုပ်လုံသားတွေပါဝင်ခဲ့တာပါဒီဒစိတွေကိုချုပ်ပေးနေတဲ့စေအုပ်တွေမှာလူသမားခွင့်ရချူဖောက်မှုတွေဆက်ပြီးတော့ရှိနေတယ်လို့လူသမားရေးဆိုရှားသူတွေကပြောပါတယ်နာမည်ကြီးမှတ်စိတ်ကုမ္ပဏီကြီးတွေအနေနဲ့ပြည်တွင်းကစေအုပ်တွေမှာအရင်ကလောက်အထည်တွေမပါတော့ဘဲနဲ့သူစပါကိုရှော့ချလာတယ်လို့မအီဖြူကပြောပါတယ်
အခု brand တစ်ခုကထွက်မယ်ဆိုပြီးတော့ကြေညာတယ်ပေါ့နော်အဒီ Zara ဆိုလို့ရှိရင်လေဒီဟိုစိတ်စက်ယုံက brand ဖြစ်တယ်ပေါ့နော်အခုဂျာကိုတစိမ့်ဆိုလို့ရှိရင်လေဆိုင်းရယ်စက်ယုံကတစိမ့်ဖြစ်တယ်အဲ့တော့ brand တွေဘက်ကဗာပြောလာတာလဲဆိုတော့သူတို့အခုမြန်မာပြည်မှာပေါ့နော်ဆရာနာတိမိနောက်ပိုင်းမှာအဲသူတို့ order တွေ shop ပေးတယ်ပေါ့နော် shop ပေးတယ်အဲဗာဖြစ်လို့လဲဆိုတော့တဲ့သူတို့ဒီဆရာနာရှင်အောက်မှာပေါ့နော်လုပ်ငန်းတွေလဲပတ်နိုင်ဤမလဲပတ်နိုင်ဆိုတာကိုသူတို့သုံးသပ်နေရပေါ့နော်အဲဒါကြောင့်အရင်လိုလဲ order များများမအပ်ဘူးလို့သိရတယ်အခုကအဲသူတို့ကုမ္ပဏီစိတ်ကိုချုပ်နေတဲ့စိတ်ယုံတွေမှာအလုပ်သမားတွေဖမ်းဆီးခံရတာကိုလဲသူတို့သိရတော့စိတ်မကောင်းဘူးပေါ့နော်အလုပ်သမားတွေအတွက်လဲသူတို့ဟိုအကုန်လုံးဟိုအဆအဆရရာသူတို့လုပ်ပြီးမယ်ပေါ့နော်ဟိုတာဝန်ယူဆောင်ရွက်ပြီးမယ်ကြီးလဲပြောတယ
်မြန်မာနိုင်ငံတွင်းအထက်ချုပ်စိတ်ယုံလုပ်ငန်းခွင်တွေမှာအတင်းကျပ်အချိန်ပိုခန်းစီတာအချိန်ကလစာမတူးပြတာနဲ့သမဂအဖွဲ့ဝင်တွေကိုအလုပ်ထုတ်ပစ်တာမျိုးလိုမျိုးပြဿနာတွေရှိနေတယ်လို့လူသမားရေးရာအဖွဲ့ကြီးတွေကပြောဆိုနေပါတယ်။ဥရောပသမဂကတော့ဒီပြည်တွင်းကစစ်ရုံတွေအနေနဲ့အပြည်ဆိုင်ရာလူသမားအဖွဲ့ချုပ် ILO ရဲ့ကြီးညာစာတမ်းနဲ့အညီအလုပ်သမားအခွင့်အရေးတွေကိုလေးစားလိုက်နာဖို့ဆိုပြီးတော့တောင်းဆိုထားပါတယ်။နိုင်ငံတကာစိတ်တွေဟာပြည်တွင်းကထွက်သွားဖို့ကြိုးပမ်းနေကြပြီမဲ့ပြီးခဲ့တဲ့2022ဇန်နဝါရီလကနေပြီးတော့စက်တင်ဘာလအတွင်းအမေရိကန်ဒေါ်လာ 3.3 ဘီလီယံဘူးရှိတဲ့ချုပ်ထည့်တွေကိုပြည်ပကိုတင်ပို့နိုင်ခဲ့တယ်လို့EcoTestile News စာဆောင်မှာရေးသားထားပါတယ်။အခုနှစ်ဧပြီလတစ်လထဲမှာရင်အမေရိကန်ဒေါ်လာတန်း400နီးပါးတင်ပို့ထားတယ်လို့ Fashion နဲ့အထည်ချုပ်လုပ်ငန်းသတင်းတွေကိုဖော်ပြတဲ့ Fiber 2 Fashion စာဆောင်မှာလည်းရေးသားထားပါတယ်။တချို့ကလည်းဒါဟာဒီမြန်မာနိုင်ငံတွင်ချုပ်ထည် Order တွေကိုတရုတ်ကတဆင့်ခံပြီးတော့အနေနဲ့လာဆူပြီးတော့မိကုံထုတ်ကြပါတယ်။မြန်မာနိုင်ငံမှာတော့စစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းနိုင်ငံခြားစီးပွားရေးလုပ်ငန်းတွေအများအပြားပိတ်ပစ်ခဲ့တာမှာအထည်ချုပ်လုပ်ငန်းတချို့လည်းပါပါတယ်။ဒီမိုကရေစီထုံးကားတဲ့နိုင်ငံကြီးတွေကကုမ္ပဏီကြီးတွေအနေနဲ့စီပွားရေးဆိုင်ရာကျိုးစီးပွားတစ်ခုကိုပဲကြည့်နေမယ်ဆိုရင်ဒါဟာမြန်မာစစ်ကောင်စီကိုတွယ်ဝိုက်တဲ့နည်းနဲ့ထောက်ခံတာဖြစ်တယ်လို့လူခွင့်ရေးဖွဲ့တွေကထောက်ပြဝေဖန်နေကြပါတယ်ခင်ဗျာ